ကချင်ပြည်နယ်မြစ်ကြီးနားမြို့ပေါ်မှာရှိတဲ့စစ်ဆောင်စခန်းတချို့ကပြည်သူတွေဒီလကုန်ပိုင်းလောက်မှာနေရပြန်ဖို့စီစဉ်နေကြပါတယ်။ဒီလိုပြောင်းရွှေ့မဲ့သူတွေဟာအရင်ကိုဗစ်ရောဂါမဖြစ်ပွားခင်ကပေါ်ဆောင်နေတဲ့အစီအစဉ်တိုင်းပြောင်းရွှေ့ကြမှာဖြစ်ပါတယ်။လက်တလောစစ်ဆောင်နေပြောင်းရွှေ့မဲ့သတင်းပေးပို့ချက်ကိုတော့ကုဆန်ကျော်ကပြောပြမှာပါခင်ဗျာ
။ကချင်ပြည်နယ်ကဒေသအတော်များများမှာတိုက်ပွဲတွေဖြစ်ပွားနေချိန်မှာပဲမြစ်ကြီးနားမြို့ပေါ်စစ်ဆောင်စခန်းကပြည်သူတွေဟာနေရပြန်ဖို့စီစဉ်တာတွေရှိနေတာပါ။မြစ်ကြီးနားမြို့ဂျမိုင်ကောင်စခန်းကစစ်ဆောင်ရှုဟာဒီလ28ရက်နေ့မှာနေရပြန်ဖို့စီစဉ်တာတွေရှိနေတဲ့အကြောင်းစခန်းရှိတာဝန်ရှိသူတို့က VOA ကိုခုလိုပြောပါတယ်
။ဒီ28နဲ့ဒီမတ်လလောက်မှာကတော့ဒီအိုးရင်ကသဘောတူပြီးတော့ဆရာနဲ့ဆောက်ထားပြီးခဲ့အင်းဆောက်ထားပြီးခဲ့ဟာလို့ဆက်တော့ရှိဖြစ်လို့တကယ်တော့ကြားတယ်အပြီးကျရယ်ကြားရယ်ကြားရယ်တော့ဘာမှတော့မပြောသေးဘူး။ကိုယ်ကရှိခြင်းတော့သူတို့နဲ့သဘောတူပြီးမိမိဆန္ဒရပြမယ်ဆိုရတဲ့အဲအဲ့တော့ကျတော့သူတို့အင်းဆောက်ပြီးကြရရှိတဲ့ကိလေသာရောအဲဟိုအဖေကလည်းဆောက်ပြီးကြသူကကားရရန်ရဲ့ဆာလို့ကြီးရဲ့ပေါ့သူအားလုံးရတော့မဟုတ်ဘူ
းဆစ်ဆောင်ပြည်သူအများစုအနေနဲ့နေရက်ဒေတာပြန်ဖို့ပြင်ဆင်ရတဲ့အခြေအနေကိုအခုလိုဆက်ပြောပါတယ
်ဘယ်ခါရဆိုင်ရမှုဆိုကျွန်တော်တို့ကြည့်ရတော့ကတော့ဒီလိုဆန်းအမေတိဆောက်ကိုဥစားပြီးရတယ်အဲ့လိုအဲ့ကြတော့ဒီမှနေနဲ့ဆင်ပြီးဒီနဲ့ဒီတူတော့ဒီမှနေလဲကိုရစစ်ချင်းနဲ့ဆက်လာမလားပေါ့အလုံးအားအလုံးဆွေးရင်ချက်တွေကြောင့်ပေါ့အခုတော့အလုံးပြီးတဲ့တိုင်းနဲ့လေဘယ်နေရာမှငင်းခိုက်ဆိုတော့မရှိသေးပါဘူးအဲအချင်းချင်းရင်းဆန်းလို့ပြန်လာရောမဟုတ်ဘူးပေါ့သူကကိုကြီးကဆွေးရချိန်ခါမှမပြန်ရင်နောက်ပြီးတော့ဒုက္ခရောက်လာမလားပေါ့အလုံးအားတော့အဲ့လိုပဲဆွေးရနေကြတာ
ဂျမိုင်းကောင်စကန်က2011ခုနှစ်ကချင်စစ်ပွဲတကြောပြန်ဖြစ်ပွားခဲ့တဲ့နောက်ဖွင့်လှစ်ခဲ့တာဖြစ်ပြီးလူဦးရေ930ကျော်နေထိုင်နေတာပါလောလောဆယ်မှာ WFP ကမ္ဘာစားနပ်ရိက္ခာအဖွဲ့ကတဦးကိုစားနပ်ရိက္ခာအတွက်1,500ကျပ်ထောက်ပံ့ထားပါတယ်တခြားလိုအပ်တဲ့အရာတွေအတွက်ကချင်နှစ်ချစ်ခရီးယားအဖွဲ့ချုပ် KBC နဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR စတာတွေကထောက်ပံ့ထားတာပါမြစ်ကြီးနားမြို့ကအင်ဂျန်တုံစကန်ကကားရရန်ရွာသားတွေကလည်းပြန်ဖို့အစီအစဉ်ရှိကြောင်းအင်ဂျန်တုံစကန်ကဆစ်ဆောင်တူကပြောပါတယ
်ကျွန်တော်တို့အင်ဂျန်တုံမှာကအခုနောက်ပတ်28ရက်နေ့မှာတော့ကားရရန်ရွာသားတွေတော့ပြန်ဖို့အစီအစဉ်ရှိရယ်အင်ဂျန်တုံကျမှာတော့စကန်ပိတ်ပြီးတော့ဘာလို့ဘုရားဆိုမှဆက်သွားတာရှိဘူးအမကျွန်တော်ကျမ်းစာရရသူတို့ဘာလို့ကိုယ်စိတ်ကိုနဲ့ကိုအဲ့လိုမျိုးရွာပြန်ကြတာတော့အဲ့လိုမျိုးတော့ရှိရယ်
အင်ဂျန်တုံစကန်မှာလူဦးရေ325ဦးရှိပြီးဆစ်ဆောင်အချို့ဟာ2022ခုနှစ်ကတည်းကပြန်လာတွေလည်းရှိကြောင်းပြောပါတယ်ဆစ်ဆောင်တွေနေရပြန်ရေးအစီအစဉ်ကို2019ခုနှစ်ကတည်းကကချင်လူသားချင်းစာနာထောက်ထားမှုကော်မတီ KHCC လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချတိုင်ဝင်ကြီးဌာနနဲ့တက်မတော်တို့ပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါတယ်2021ခုနှစ်မှာအင်ချေ9,000လောက်ပြန်ပို့ဖို့ရည်ရွယ်ခဲ့တယ်လို့2023ခုနှစ်မှာအကုန်ပြန်ပို့ဖို့စီစဉ်ခဲ့တာလည်းဖြစ်ပါတယ်ဒီအစီအစဉ်ဟာစစ်တပ်ကအာဏာသိမ်းပြီးနောက်မှာရပ်တန့်သွားခဲ့ရပါတယ်။မြစ်ကြီးနားမြို့မှာစစ်ဆောင်စခန်း26ခုခန့်ရှိတယ်လို့နမတီဝိုင်းမော်နဲ့ဘန်းမော်စတဲ့မြို့ကြီးတွေမှာလည်းစစ်ဆောင်စခန်းတွေတည်ရှိနေတာပါ။ကချင်လွတ်မြောက်ရေးတပ်ဖွဲ့ KIA ထိန်းချုပ်နယ်မြေမှာတော့အနည်းဆုံးစခန်း8ခုလောက်ရှိပါတယ်။လောလောဆယ်မှာတော့စစ်ဆောင်ပြည်သူတွေကိုမိမိနေရပြန်ဖို့အစိုးရကတတ်မှတ်ပေးတဲ့နေရာမှာနေဖို့ဒါမှမဟုတ်ကိုယ့်အစီအစဉ်နဲ့ကိုယ်နေထိုင်ဖို့ဆိုပြီးရွေးချယ်ခွင့်3ခုပေးထားပါတယ်။2011ခုနှစ်ကချင်တကြောပြန်စစ်ပွဲဖြစ်ပွားပြီးနောက်မှာတော့ကချင်ပြည်နယ်မှာစစ်ဆောင်ပြည်သူ3,000,000ကျော်ရှိကြောင်း UNHCR ကထုတ်ပြန်ထားပါတယ်ခင်ဗျာ